်ကတော့စစ်စာတွေကနေပြီးတော့ online ပေါ်ကအချက်လက်တွေမလုံခြုံဘူးဆိုတဲ့သတင်းတွေနဲ့ဆက်လိုက်တာအခုနှစ်ကုန်တော့မယ့်အထိလဲ data လုံခြုံရေးပြဿနာတွေကပြောကြာဖြစ်နေတော့ကိုသားညောင်ရေ
ဟုတ်ပါဗျာကိုရေးအချက်လက်တွေကိုးခါကြပြီကိုမသိအောင်တုံးချခါကြပြီဆိုတဲ့သတင်းတွေကဒီတစ်နှစ်လုံးကိုခါခါတွေ့နေရတယ်နော်ဆွေမမွန်ကြီ
းအခုလဲ Facebook က Facebook တုံးတဲ့သူတွေရဲ့အချက်လက်တွေကိုသူနဲ့စီးပွားဘက်ကမ္ဘာအကြီးဆုံးဤပညာလုပ်ငန်းကြီးတွေနဲ့မျှဝေတယ်လို့ New York Times သတင်းစာကြီးမှာဒီဇင်ဘာ18ရက်နေ့ကအသေးစိတ်ဖော်ပြခဲ့ရလေကုမ္ပဏီတွေမှတ်တမ်းတွေအရဒီ Microsoft, Amazon, Netflix, Spotify လို့ဤပညာလုပ်ငန်းကြီးတွေကို Facebook တုံးတဲ့သူတွေရဲ့အချက်အလက်တွေကြေကြေပြန့်ပြန့်ရယူအသုံးချခွင့်ပြုထားတယ်လို့သတင်းစာကြီးကရေးပါတယ်အဲ့ဒီထဲမှာဒီရုရှားက Yandex ဆိုတဲ့အချက်အလက်ရှာပေးတဲ့ website တောင်ပါပါတယ်သူတို့ရယူမျှဝေပါတယ်လို့ Facebook ကအတိပေးထားတာထက်အများကြီးကျော်လွန်ပြီးတော့ဒီ Facebook တုံးသူတွေရဲ့အကြောင်းအချက်တွေကိုပေးတာလို့ဆိုရယ်ဘလောက်တောင်လဲဆိုရင်တချို့ကဒီ Facebook တုံးတဲ့သူအချင်းချင်းကြားမှာသာပေးပို့ရတဲ့စာတွေကိုဝေဖတ်ရုံနဲ့မဟုတ်ဘူးဖျက်ပြစ်တာမျိုးအထိလုပ်တယ်တဲ့။နောက် Facebook တုံးတဲ့သူတွေမသိအောင်လို့သူတို့ရဲ့မိတ်ဆွေစီးရင်တွေကလူတွေရဲ့အချက်အလက်တွေအထီတော်မှာဝင်ယူရဲလို့ New York Times သတင်းထဲမှာရေးထားပါတယ်
။အဲ့ဒါက2015ပြီးတော့2019အထိဖြစ်ခဲ့တာ။တချို့ဆိုရင်ဒီကနေ့အထိရှိနေတယ်လို့ဆိုရယ်ပေါ့။online ပေါ်မှာချက်လက်တွေရှာပေးတဲ့ Microsoft ရဲ့ Bing ဆိုရင် Facebook တုံးသူအားလုံးရဲ့ friend နာမည်စင်းကိုဝင်ကြည့်နိုင်အောင်လို့ Facebook ကခွင့်ပြုခဲ့တာရဲ့ Spotify, Netflix နဲ့ Canada က Royal Bank of Canada Bank ဆိုလို့ရှိရင် Facebook တုံးတဲ့သူအချင်းချင်းကြားပြည်သက်အပြန်လာရေးပို့ကြတဲ့စာတွေကိုဖတ်နိုင်တယ်ဝင်ရင်းနိုင်တယ်ဒါတွေမကောက်ရေးထားတာတွေကိုတော့မှဖြတ်တောင်ဖြတ်တယ်လို့ဆိုပါတယ် Amazon, Microsoft နဲ့ Sony ကုမ္ပဏီကြီးတွေကလည်းFacebook တုံးသူတွေရဲ့ပုံကူရေးအချက်လက်တွေကိုသူရဲ့မိတ်ဆွေတငယ်ချင်းတွေကတစ်ဆင့်ရယူရတဲ့
ပို့ဆိုးရကကိုယ့်ရဲ့အချက်လက်တွေကိုမျှဝေလို့မရအောင်လုပ်ထားတဲ့သူတွေရဲ့ဆက်သွယ်နိုင်တဲ့ဖုန်းနံပါတ်တို့လိပ်စာတို့အပြင်ဘယ်နည်းဘာလုပ်ဖို့ရှိတယ်ဆိုပြီးမှတ်ထားတာတွေကိုတော့မှ Apple ကုမ္ပဏီကဝင်ကြည့်လို့ရအောင်လို့ Facebook ကခွင့်ပေးခဲ့တာဆိုပဲအခုလိုမျိုးဒီ Facebook တုံးသူတန်းမြင့်ကြီးရဲ့အချက်အလက်တွေကိုအဲ့ဒီဤပညာလုပ်ငန်းကြီးတွေက application တွေဖန်တီးပြီးတော့လာနိုင်ရယူတယ်လို့အသေးစိတ်ကိုသတင်းထဲမှာပြောထားရခြင်
းဤပညာကုမ္ပဏီကြီးတွေကသူရဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိုကြော်ညာနိုင်ရောင်းနိုင်အောင်လို့အခုလိုမျိုးအချက်လက်တွေစုဆောင်းကြတာပါအခုလိုခွင့်ပြုတဲ့အတွက် Facebook ဘက်ကကြော်ညာဝင်ငွေတိုးတယ်လေဒါကြောင့်မလို့လူတွေရဲ့ကိုယ်ရေးအချက်လက်တွေက digital ခေတ်မှာတော့တန်ဖိုးအရှိဆုံးကုန်ပစ္စည်းတွေလို့ New York Times သတင်းစာကြီးကဖော်ပြပါတယ်အမေရိကန်ကအကြီးဆုံးဤပညာကုမ္ပဏီကြီးတွေကြားမှာကုန်ပစ္စည်းတွေအပြန်အလှန်ကုန်သွယ်တယ်လို့မျိုးအကြီးကျယ်လုပ်နေကြတယ်လို့ရေးတယ်မဆင်မြောက်ဘူ
း။ Facebook ရဲ့ data လုံခြုံရေးပြဿနာတွေကအခုတစ်နှစ်လုံးမရောအောင်ကိုကြားနေရတာ။ Match လာတွေကဒီ Cambridge Analytica ကုမ္ပဏီက Facebook တုံးတဲ့သူတန်းတဲ့ချီရဲ့ data တွေကိုခိုးယူအသုံးချရဲဆိုတဲ့ပြဿနာလူသိရှင်ကြားထွက်လာခဲ့တာမလား။အဲ့ဒီပြဿနာကြောင့် Mark Zuckerberg ကိုယ်တိုင် American နဲ့ EU လွှတ်တော်တွေမှာတွားရောက်ဖြေရှင်းထွက်ဆိုခဲ့ရသေးတယ်။ Facebook တုံးသူတွေရဲ့ယုံကြည်မှုပြက်စီခဲ့တယ်လို့လည်းဝန်ခံခဲ့ရတယ်။နောက်ပိုင်းမှာတော့ဒီ Facebook ပေါ်မှာကိုယ်ရေးအချက်အလက်လုံခြုံရေးအတွက်ကိုတုံးသူတွေကအပြည့်အဝထိန်းချုပ်နိုင်ပါတယ်လို့အာမခံခဲ့တာပဲ။ဒါပေမဲ့အခု New York Times သတင်းစာကြီးထဲမှာရေးထားပုံရဆိုရင်တော့မှန်မှန်တယ်လို့ဖြစ်နေတယ်
။ Facebook ကုမ္ပဏီမှာအလုပ်လုပ်ခဲ့ဘူးတဲ့ဝန်ဟောင်းတွေ၊မိဖက်ကုမ္ပဏီတွေကဝန်ဟောင်းတွေစုစုပေါင်း90ကိုမင်းများစုံစမ်းချက်တွေအရရောကုမ္ပဏီတွင်းမှတ်တမ်းတွေရပါဆိုရင်တော့ Data လုံခြုံရေးဆိုင်ရာအကာအကွယ်ရေးကြားကတချို့ဤပညာကုမ္ပဏီကြီးတွေကိုအချက်လက်တွေရယူခွင့်ပေးထားတာတွေ့ရတယ်လို့ New York Times သတင်းစာကတော့အခိုင်အမာပြောတာပဲ။
Facebook နဲ့သဘောတူပြီးတော့အချက်အလက်တွေမျှဝေအသုံးချနေတာကုမ္ပဏီပေါင်း150ကျော်ရဲ့အများစုကတော့ဤပညာကုမ္ပဏီကြီးတွေပေါ့ဒီအပြင်ဒီ online ဈေးဆိုင်တွေချော်ပြေးဝက်ဘ်ဆိုက်တွေမော်တော်ကားလုပ်ငန်းကြီးတွေသတင်းမီဒီယာလုပ်ငန်းကြီးတွေတောင်ပါပါတယ
်အမေရိကန်မှာလူမှုကွန်ရက်တွေနဲ့ပတ်သက်လို့ဥပဒေတွေတရားမ်းချက်တွေက EU နိုင်ငံတွေလောက်မတင်းကျပ်ပါဘူး Consumer Privacy Law ဆိုတာမျိုးဥပဒေမရှိဘူးဆိုတော့လူတွေရဲ့အချက်လက်တွေကိုအလွယ်သုံးစားမလုပ်သေးဘဲကုမ္ပဏီတွေအနေနဲ့လွတ်လွတ်လပ်လပ်အမြတ်ထုတ်လို့ရနေတယ်ဆိုတာကိုလည်း New York Times ကထောက်ပြထားပါတယ်
သူကဘလို့ကုန်ပစ္စည်းမျိုးတွေကြိုက်တတ်တယ်ဆိုတာကိုသူတို့သွားကြည့်တဲ့ website တွေ click လုပ်ပြီးတော့ဖွင့်ကြည့်တဲ့စာမျက်နှာတွေကို online ပေါ်မှာခြေရာကောက်ပြီးတော့မှကုမ္ပဏီတွေကသူတို့ပစ္စည်းကြိုက်တတ်တဲ့လူတွေကိုပြစ်မှတ်ထားကြော်ညာတွေဖော်ပြကြတာလေတိတ်ကိုအကျိုးမြန်များပါတယ
်ဒီမှာနိုင်ငံကလည်း Facebook ကိုခုံဝင်ဝင်သုံးတဲ့နိုင်ငံတစ်ခုဆိုတော့သုံးဆက်သူတွေအနေနဲ့ကိုယ့်ရဲ့အချက်လက်တွေလူငွေကိုလစ်လျူမရှုသင့်ဘူးလို့ထင်ပါတယ်ကြော်ညာသူတွေအကြံပေးတဲ့အတိုင်းဆိုရင်တော့အနည်းဆုံးတော့ကိုသုံးတဲ့လူမှုကွန်ရက်မှာ privacy setting ကိုဖတ်ကြည့်ပြီးတော့ကိုပြဟာကိုခွင့်ပြုမယ်ခွင့်မပြုဘူးဆိုတာလှုပ်ထားတင်နေပ
ြတချို့ကတော့ကို့မှာဘာမှဖုံးထားပြမရှိဘူးဒါမျိုးတွေလှုပ်ဖို့မလိုဘူးလို့ထင်ောက်ထင်ပါလိမ့်မယ်ဒါပေမဲ့လုံခြုံရေးအတွက်ကြိုတင်ကာကွယ်တာကတော့အကောင်းဆုံးပါ data လုံခြုံရေးကိုဂရုတစိုက်ကာကွယ်ခြင်းတွေအတက်လဲနည်းရင်တော်များများရှိပါတယ်ဥပမာတချို့ဆိုရင်ဒီလုံခြုံရေးအတွက်ကိုအကာအကွယ်ပေးထားတဲ့ web browser တွေကိုသုံးတာမျိုးပါ Apple ရဲ့ Safari browser တို့ Firefox ရဲ့ဒီနောက်ဆုံး update လုပ်ထားတဲ့ browser တို့ကစိတ်ချရတဲ့ထဲမှာပါတယ်လို့လောလောဆယ်တော့သတ်မှတ်ခံထားရပါတယ် လုံခြုံရေးအဆင့်ပြင်ထားတဲ့ browser မျိုးဆိုလို့ရှိရင်ဒီကြော်ညာတွေပေါ်မလာအောင်တားပေးထားပါတယ်မြန်မာနိုင်ငံမှာအသုံးများတဲ့ browser တစ်ခုဖြစ်တဲ့ဒီ Google ရဲ့ Chrome browser ဆိုရင်သူ့ရဲ့ browser ပေါ်မှာဘယ်သူကဘယ်လို website တွေတွေကိုဝင်ကြည့်တတ်တယ်ဆိုတာကိုမှတ်ထားနိုင်တယ်ဆိုတာကိုလည်းသတိထားစေချင်ပါတယ
်လူတိုင်းလုပ်နေတာတခုကကိုယ်သုံးတဲ့ browser တွေထဲမှာ setting နဲ့ဝင်ကြည့်ပြီးတော့ third party cookies တွေကို disable လုပ်ထားလို့ရပါတယ် third party cookies တွေကဘာတွေလဲဆိုရင်တော့ကိုယ်ဝင်ကြည့်ပြတဲ့ website ပေါ်မှာရှိနေတဲ့တခြား website ရဲ့ cookies တွေပါကိုယ့်ရဲ့ချက်လက်တွေကိုတခြား website တွေကရိုက်နှက်အောင်စုပေးထားတဲ့ tool တွေဖြစ်ပါတယ်cookies တွေကိုကျွန်တော်သမားတွေကတုံးလို့ရှိတယ်ဆိုတော့အဲ့လိုပိတ်ထားလိုက်လို့ရှိရင်ကိုယ်နဲ့ပတ်သက်တဲ့အချက်လက်တွေကိုသူတို့လိုက်ကြည့်လို့မရတော့ဘူးပေါ့
တယောက်နဲ့တယောက်ပြန်လှန်ပို့ရ message တွေလုံခြုံဖို့အတွက်လည်းလုံခြုံတဲ့ message app တွေကိုတုံးလို့ရပါတယ်ကိုနဲ့ကိုစာပို့သူတွေရဲ့ကြားဖြတ်ပြီးတော့စာတွေဖတ်လို့မရအောင်လို့ encrypt လုပ်ပေးတဲ့ app တွေရှိပါတယ်ပြောရမယ်ဆိုရင်တော့ဒီ Facebook Messenger ဆိုတာကလုံခြုံတဲ့အထဲမှာမပါဘူးလို့ကြွမ်းကျင်သူတွေကတော့ပြောတယ်ရှင်
စာရီကိုကြားပြဖတ်လို့မရအောင်လို့ encrypt လုပ်ပြီးမထားတဲ့ပြင်ကိုဘာတွေရေးထားလဲဆိုတာကိုတော့မှကျောင်းမှာဖတ်ပြီးတော့ကြော်ညာထည့်နေအောင်လုပ်ထားတာလေ message မှာ
လောလောဆယ်မှာ Apple ရဲ့ iMessage နဲ့ WhatsApp ကဆက်ထားရတယ်လို့ပြောပါတယ်တကယ်တော့ WhatsApp ကလည်းဒီ Facebook ကပိုင်တာပါပြောရမယ်ဆိုရင်တော့ဒီနေ့ခေတ်မှာကို online တက်လိုက်ပြီးဆိုတာနဲ့တရားရာဂိုင်းနှုန်းအပြည့်အဝမလုံခြုံနိုင်ဘူးဆိုတာကိုသတိထားတာအကောင်းဆုံးပါဥပဒေဟာကွက်တွေရှိနေတဲ့၍စီးပွားရေးအကျိုးအမြတ်ရဖို့စူးစမ်းနေသူတွေကသူတို့အကျိုးအတွက်ကိုနဲ့ပတ်သက်တဲ့အချက်အလက်တွေရယူနိုင်အောင်လို့အမြဲစူးစမ်းနေပါပဲလို့လုံခြုံရေးသတိထားတာကတော့မမှားပါဘူးရှင်